အင်ဒိုနီးရှားနဲ့မြန်မာလူငယ်တဲ့တရင်ဘက်ကလုခဲ့ခဲ့တဲ့ငလီနဲ့ဆူနာမီလိုင်းလုံးကြီးတွေကြောင့်ဘေးဒုက္ခရင်ဆိုင်ရသူ2သိန်းနီးပါးအတွက်အကူအညီတွေပေးဖို့ဒေါ်လာတန်90ကျော်လိုအပ်နေကြောင်းကုလသမဂ္ဂအဖွဲ့ကြီးကပြောလိုက်ပါတယ်။အင်ဒိုနီးရှားဆိုရတာဝန်ရှိသူတွေနဲ့ဆွေးနွေးပြီးတဲ့နောက်ကုလသမဂ္ဂရဲ့ဒီအစီအစဉ်ကိုတောက်ကြနေကထုတ်ပြန်လိုက်တာပါ။လာမယ့်သတင်း3ပတ်တွင်ဒေါ်လာ 50.5 သန်းကိုနိုင်ငံတကာကနေဝိုင်းဝန်းလှူဒန်းကြဖို့ကုလသမဂ္ဂရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။စက်တင်ဘာ28ရက်နေ့ကစူလာဝေစီကျွန်းအလယ်ပိုင်းမှာလုခတ်ခဲ့တဲ့ငလျင်နှင့်ဆူနာမီကြောင့်သေဆုံးသူအရေအတွက်ဟာ1600ကျော်သွားပြီးတော့အပြင်းထန်ဒဏ်ရာရသူ2500လောက်ထိရှိလာပါတယ်ခင်ဗျာ။